အာဆီယံနိုင်ငံတွေရဲ့ပြည်ညင်စာတမ်းမူကြမ်းဟာလာမယ့်သတင်းပတ်ထဲမှာပဲထွက်လာဖို့ရှိပါတယ်။အဲ့ဒီပြည်ညင်ထဲမှာလူခွင့်ဆိုင်ရာတိုးတက်မှုတွေဖြစ်လာအောင်မြန်မာစစ်ဆေးရကိုဖိအားပေးမဲ့အချက်တွေလည်းပါဝင်တယ်လို့အာဆီယံတင်းရဲ့အတွင်းမှုချုပ်အောင်ကန်ယောင်းကစင်ကာပူနိုင်ငံမှာဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အတိအကျပေါ်လာမဲ့အဲ့ဒီအာဆီယံပြည်ညင်ထဲမှာအာဆီယံတင်းဝင်နိုင်ငံတွေရဲ့တာဝန်ယူမှုနဲ့ဝတ္တရားဆိုင်ရာကိစ္စတွေကိုလည်းအလေးပေးဖော်ပြသွားမှာလို့ဆိုပါတယ်။အာဆီယံ10နိုင်ငံထဲမှာမြန်မာပြည်ဟာပြဿနာတောက်လျှောက်တက်လာခဲ့တဲ့တိုင်းပြည်တစ်ခုပါ။အကြောင်းကတော့မြန်မာပြည်တွင်းလူခွင့်ဆိုင်ရာနှိမ့်ချမှုတွေ၊ဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖမ်းဆီးနေမှုတွေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုလည်းဖမ်းဆီးထားတဲ့ကိစ္စတွေကြောင့်ပါပဲ။လာမယ့်သတင်းပတ်အတွင်းအာဆီယံကိုယ်စားလှယ်တွေဟာဖိလစ်ပိုင်နိုင်ငံမှာတွေ့ဆုံကြဖို့ရှိပါတယ်။အဲဒီခါမှာအာဆီယံရဲ့ပြည်ညင်မူကြမ်းကိုတင်ပြကြပါလိမ့်မယ်။